မြန်မာနိုင်ငံသဝန်ကအများပြည်သူနဲ့ဆက်ဆံနေရတဲ့ဝန်ကြီးဌာန18ခုမှာ CPU လို့ခေါ်တဲ့အဂတိလိုက်စားမှုတာစီကာကွယ်ရေးအဖွဲ့32ဖွဲ့ဖွဲ့စည်းထားရှိပြီးမြို့နယ်ရက်ကွက်ကျေးရွာတွေအထိလှလမ်းမိမဲ့ထိရောက်တဲ့စနစ်တကူကိုကမ္ဘာပိုင်ရဲ့အကူအညီနဲ့မကြမီအကောင့်ထဲပို့ဖို့ရှိတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြောဆိုလိုက်ပါတယ်ပြည်သူတွေအနေနဲ့တယ်လီဖုန်း SMS message နဲ့ CPU အဖွဲ့တွေစီကိုစက်တင်ဘာလကုန်မှာတိုက်ရိုက်အကြောင်းကြားနိုင်တော့မှာဖြစ်တယ်လို့လည်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးက VOA ကိုပြောပါတယ်အစောဆုံးရှီလာတဲ့မှာစတင်မှုရှိတဲ့အစီအစဉ်နဲ့ပတ်သက်လို့ VOA မြန်မာပိုင်းအက်ဒီတာတော်ခင်ဆိုရင်းကနေပြည်တော်မှာဦးအောင်ကြည်နဲ့တီးတန့်တွေ့ဆုံမြင်မြင်ရမှသူကအခုလို့ဆက်ရှင်းပြပါတယ
်။ CPU အနေနဲ့အခုကျွန်တော်တို့ပြီးခဲ့တဲ့ဟိုလာကုန်ပိုင်းမှာလုပ်ခဲ့တဲ့စွန့်နှုတ်ဘွဲမှာဟိုကမ္ဘာပိုင်ရဲ့အကူအညီနဲ့ပေါ့နော်။ဟို CPU ကဟိုအောက်မှာရှိနေတဲ့မြို့နယ်အဆင့်ရဲကြီးအဆင့်လောက်ထိရောက်နေတဲ့ရုံးခွဲတွေကိုလက်လန်းမမီဘူးဖြစ်နေကြတာရှိတယ်။များသောအားဖြင့်လေဝန်ကြီးဌာနတွေအနေနဲ့ကသူတို့ဘာတွေဖြစ်နေသလဲဘလို့အဂတိလိုက်စားနေကြသလဲဆိုတော့အပေါ်ကနေပြီးတော့မထိန်ချုပ်နိုင်ဘူးဆိုတဲ့အနေအထားလေးတွေကျွန်တော်တို့ကတွေ့ရပါတယ်။ဒီပေါ်မှာမူတည်ပြီးတော့ဟိုကမ္ဘာပိုင်ကျွန်တော်တို့ application တွေတခုအကူအညီပေးတာရှိပါတယ်။အဲ့တော့ဒီ application ကိုကျွန်တော်တို့က CPU toolkit လို့ကျွန်တော်တို့ခေါ်ထားပါတယ်။အဲ့တော့အဲ့ဒီ toolkit ကိုလည်းပဲကျွန်တော်တို့ကဝန်ကြီးဌာနတခုချင်းရဲ့လုပ်ငန်းတဘာဝပေါ်မှာမူတည်ပြီးကျွန်တော်ဒီဇိုင်းတွေဆွဲနေပါပြီ။အဲ့တော့ဒါကိုလည်းကျွန်တော် practice လုပ်ထားပြီးသားရှိပါတယ်။အဲ့တော့လုပ်ထားတဲ့အခါကျတော့ဘယ်လိုလုပ်တယ်လဲဆိုတော့တယ်လီဖုန်းကတစ်ဆင့်ပါပဲ။အခုကမှတယ်လီဖုန်းကလူတိုင်းအကုန်လုံးမှာရှိနေရတဲ့အခါကျတော့တယ်လီဖုန်းကနေ SMS ဟိုပို့တယ်စနစ်ပါပဲ။အဲ့တော့အောက်ခြေမှာဖြစ်နေတဲ့ကိစ္စမှာအလားတစုံတစ်ခုဘယ်သူကအလားဘယ်ဌာနမှာဘယ်လုပ်ပိုင်ခွင့်ဒါမှမဟုတ်လည်းဘယ်အခွင့်ပြုချက်ကိုတောင်းနေဆိုရင်အဲ့တောင်းတဲ့လူရဲ့ဖုန်းနံပါတ်ကိုဟိုဒီအောက်ခြေရုံးဌာနကနေပြီးတော့ CPU သူကပို့ပေးရမယ်အဲ့တော့ CPU ကနေပြီးတော့မှအဲ့တောင်းတဲ့လူကိုကျွန်တော်တို့ကသဘောထားမေးရမှာပေါ့နော်အဲ့တော့အဲ့ဒီခါမှာကျွန်တော်တို့ကခုနပြောတဲ့ SOP နဲ့လည်းဆက်သွားပါတယ် SOP ထဲမှာဒါတွေပြတ်ထန်းထားရမယ်လေ SOP ထဲမှာအောက်ခြေရုံးတွေဟာသူတို့နဲ့ဆက်သွယ်တဲ့လူတွေစီကနေပြီးတော့ဖုန်းနံပါတ်ရယူရမယ်ပြီးရင် CPU ပို့ပေးရမယ်ဆိုတော့အချက်မျိုးလေးတွေထည့်ထားမယ်ဆိုရင် CPU ကတန်းပြီးတော့မ
ှလ
က်လမ်းမီကိုပြည်သူကိုတန်းပြီးတော့မေးတော့မယ်အဲ့ဒီကိစ္စအဆင်ပြေရလားဘလောက်ပေးခဲ့ရလဲဘ ᱹ ပေးခဲ့ရတာရှိသေးလဲအာရှင်နဲ့ပါတဲ့အဆင်ပြေပါလားဆိုတော့ okay ပေါ့ဒီဌာနလည်းကောင်းတယ်ပေါ့နော်ဒီရုံးလေးကလည်းမဆိုးဘူးပေါ့အဲ့ဒီမှာပြဿနာလေးတွေရှိတယ်ဆိုရင်ဒါကသတိပေးလို့ရပါပြီ
ဒါ application လားသူ application telephone နဲ့မှာထည့်ရတဲ့ application လားဒီ wall bank ကလုတ်ပေးရဲဆိုတဲ့ဥစ္စာဒါမှမဟုတ် SMS နဲ့ဒီတိုင်းပဲပို့ရတာ
ပါမှန်တော့ SMS ပဲဒါပေမဲ့အဲ့ဒါဒီအားလုံးကိုကျွန်တော်တို့ကဟိုတင်း SMS ကိုအသုံးပြုထားတဲ့ application ပေါ့နော
်
အဲ့ဒါဒီအားလုံးကိုကျွန်တော်တို့ကဟိုတင်းလုပ်ထားတာပေါ့ဘာခေါ်မလဲ data processing လုပ်ထားတာပေါ့အဲ့တော့သူတက်ဆိုင်တဲ့ဌာနတွေကဟိုလုတ်တမြအားလုံးကို CPU ကသိနေရအောင်ပေါ့နော်အလားတူပဲ CPU တွေလုတ်တမြလည်းကျွန်တော်ကသိနေရကျွန်တော်တို့ commission နဲ့လည်းသိနေမှာပေါ့နော်ကျွန်တော်ကတိရောက်မယ်တိမှာပါကျွန်တော်ဘာမှတော့ဟိုကြံတဲ့အပိုင်းကမရှိဘူးသူအရင်သူတို့ကဘဒူနဲ့ဘဒူနဲ့ဘလို့ဆက်သွယ်ကြသလဲဟိုကသဘောထားကဘလို့ပြန်ကြားသလဲဘာညာပေါ့နော်ဒီလိုကိစ္စလေးတွေကို wall bank နေပြီးတော့ဆောင်ရွက်ပေးနေတာရှိပါတယ်အဲ့တော့ဒါကသူ့ဌာနနဲ့သူဒီဇိုင်းဆွဲထားကြတယ
်
လုပ်ငန်းတဘာဝချင်းမတူဘူးပေါ့အဲ့တော့အဲ့ဒီဇိုင်းရတာပြီးပြီဆိုရင်ကျွန်တော်စိတ်ထင်တော့September လောက်ဆိုပေါ့ Sheila လောက်ဆိုရင်တော့ဒါလေးကဟိုစပြီးတော့အ
များပြည်သူမိတ်ဆက်ပေးလို့ရတာပေါ့အဲ့ဒါ
ဟုတ်တယ်အများပြည်သူမိတ်ဆက်ပေးလို့ရတယ်အများပြည်သူကလည်းတန်းပြီးတော့ CPU တန်းပြောလို့ရ
တယ်ကောင်းလိုက်တ
ာဩ CPU ဒီဥစ္စာတော့ကျွန်မတို့ဒီဌာနဒီလိုသွားဥစ္စာဒီမှာပတ်စံတောင်းနေတယ်ချက်ချင်းပြောလို့ရတယ်ချက်ချင်းပြောရင် CPU နဲ့အဲ့ကောင်မျိုးတို့ဘယ်လိုဖြစ်တာတော့လမ်းမေးလို့ရတာပေါ့နော်ဒါကကျွန်တော်တို့စီရောက်เสียမလို့အရေးယူเสียမလို့တားဆီးလို့အဲ့ဒီမှာတင်ချက်ချင်းကိုတားဆီးလို့ရရမယ်ပေါ့နော်အဲ့ဒီတော့မျိုးလောလောကူကူလေးနဲ့ကျွန်တော်တို့ကဆက်သွယ်ပြီးတော့ချိတ်ဆက်ပေးတဲ့စနစ်ပေါ့နော်အဲ့ဒီလိုပုံစံမျိုးလေးလုပ်ထားတာရှိပါတယ်အဲ့ဒါလည်းပဲ CPU ကလုပ်သွားမှာဆိုတော့ခုနကမေခွန်းလို့ပေါ့အဲတတရအဖွဲ့အစည်းမပါဘဲနဲ့လုပ်ဖြစ်ပါမလားဆိုတော့တန်တရားတွေလည်းပျောက်သွားမှာပေါ့ဒီလုပ်ငန်းစဉ်ဟာကျွန်တော်အမြင်ရတော့စက်တင်ဘာလကုန်လောက်ကစပြီးတော့အကောင့်ထဲပေါ်တော့မှာဖြစ်ပါတယ်။ဒါဒီလုတ်လာပြီဆိုရင် CPU လက်မအားမလတ်နိုင်အောင်ဖြစ်နေမှာပါပဲ။အလုတ်တွေအများကြီးပဲလေ
။
အဲ့တော့ပြည်သူလူထုကလည်း CPU တိုက်ပို့ပြီးတော့အားကိုးလာမယ်။တက်ဆိုင်တဲ့ဝန်ကြီးဌာနတွေပို့အားကိုးလာမယ်။ယုံကြည်လာမှာပေါ့နော်။အုပ်ချုပ်ရေးပိုင်းမှာလည်းယုံကြည်မှုတွေအများကြီးတိုးပြီးတော့ရလာမယ်လို့ယုံကြည်ပါတယ်။